Welcome to the Voice of America in Burmese.
Mingla menak kin ma shin. Washington မြို့တော် VOA American တန်ကနေ2018ခုနှစ် January 3ရက်ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျတို့ပါဒီမနေ့ခင်းသတင်းတွေကိုကိုဆံမွေနဲ့အတူကြီးညာပေးပါပါအီရန်မှာဆန္ဒပြတ်မှုတွေဖြစ်ပွားနေတာ6ရက်ကြာသွားပါပြီတေဆုံးသူက22ဦးရှိနေပြီဖြစ်ပါတယ်အီဂျစ်မှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အရေးပေါ်အခြေအနေထုတ်ပြန်ချက်ကို3လထပ်ပြီးတိုးလိုက်ပါတယ်မြန်မာနိုင်ငံရဲ့ January 4ရက်နေ့မှာကြောက်တဲ့အကြိမ်80မြောက်လွတ်လပ်ရေးနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကစုမုံကောင်းတောင်းတဲ့300ကျော်တစ်ဆောင်ပေးပို့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းချင်း
ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းမနေ့ကဇန်နဝါရီလ4ရက်နေ့ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ90ပြည့်မြောက်တော့မှာဖြစ်တဲ့အတွက်အနာဂတ်နိုင်ငံတည်ဆောက်ရေးမှာလွတ်လပ်ရေးဘီးသူကတွေချမှတ်ခဲ့တဲ့ရည်မှန်းချက်အကောင့်ထဲပေါ်လာပြီလား
။အဲ့ဒီပင်လုံစာချုပ်ထဲမှာပါလာကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ပါပါတယ
်။ဒါကတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်ခဲ့တဲ့ဆက်ရွှေတိုက်ရဲသားဟန်ယောင်ရွှေက VOE ကိုပြောသွားတာပါဒုတိယမျိုးဆက်တွေရဲ့သုံးသက်ချက်အမြင်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ American နဲ့ Pakistan ရဲ့ဆက်ဆံရေးအလားအလာသမကျန်းစာထဲမှာပါတဲ့ JU စနစ်မျိုးအုပ်ချုပ်ရေးမှုတွေအသုံးပြုခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း2900ကတစိတ်တုံးအကြောင်းစတာတွေနဲ့အတူအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင်
အီရန်နိုင်ငံမှာအကြမ်းဖက်တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်အောင်ရန်သူတွေကလှုပ်ဆောင်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆွဆွဲနေခြင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ကဆန္ဒပြသူတွေကိုအင်္ဂါနေ့မှာချီးကျူးလိုက်ပါတယ်သူတို့ဟာအီရန်ကရက်စက်ပြီးအာဂရီလိုက်စားတဲ့အာဏာရှင်ကိုဆန့်ကျင်ကြောင်းနောက်ဆုံးမှာတော့ပြသနေပြီလို့ပြောပါတယ်အီရန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေတာ6ရက်ကြာလာပြီဖြစ်ပြီးတေဆုံးသူက22ဦးရှိပါပြီအီရန်ရဲ့နျူကလ িয়ার လက်နက်တွေထုတ်မဲ့အစီအစဉ်ကိုထိန်းချုပ်နိုင်မှုထားရှိခဲ့တဲ့2015နိုင်ငံကသဘောတူညီချက်အစိပ်ပိုင်းဖြစ်တဲ့အရင်သမ္မတဘရက်အိုဘားမားကလက်ထက်ကအီရန်ကိုမိုက်မဲမဲမဲငွေကြေးထောက်ပံ့မှုတွေပေးခဲ့ပေမဲ့ဒါဟာအကြမ်းဖက်ဝါဒနဲ့အီရန်အာဏာရှင်တွေအိတ်ထဲပဲရောက်ကုန်တယ်လို့သမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်။အီရန်ပြည်သူတွေအတွက်ကြီးမားတဲ့ငွေကြေးဖောင်းပွမှုတွေကြားမှာစားစရာမရှိတဲ့လောက်နဲ့လူခွင့်ရရပိုင်ခွင့်လည်းမရှိကြောင်းနဲ့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေတယ်လို့ရေးပါတယ်။အီရန်မှာအာဏာရှင်ကသူ့ပြည်သူတွေရဲ့လိုအပ်ချက်မဖြည့်ဆည်းပဲအကြမ်းဖက်ဝါဒဖြန့်ဖြူးရေးပဲဦးစားပေးနေတာအတွက်အာဏာရှင်ပေါ်စိတ်ကုန်နေတာဖြစ်ပြီးအီရန်လူထုကသူတို့ရဲ့စိတ်ပြတ်မှုတွေပေါ်ပြနေတယ်လို့လည်းနိုင်ငံတော်လုံခြုံရေးကြံပေး HR Macmaster က VOA ကိုပြောပါတယ်။ဒါပြင်အီရန်အစိုးရကသူ့လုပ်ရက်တွေတောင်းခံရမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟင်လီကလည်းလွန်ခဲ့တဲ့6ရက်တာကာလတွင်တေဆုံးသူ22ဦးရှိပြီဖြစ်တဲ့အီရန်ဖြစ်ပွားနေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူနိုင်အောင်အမေရိကန်ပြည်ထောင်စုကတောင်းဆိုမယ်လို့ပြောပါတယ်။သမ္မတ MU ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကလည်းအခုဆန္ဒပြမှုတွေဟာရင်းရင်းနဲ့အီရန်ပြည်သူတွေစီစဉ်တဲ့လူလူချားရေပန်းဆတဲ့စူပူလှုပ်ရှားမှုတို့ဖြစ်ကြောင်းပြောပြီးအီရန်ပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးနေတယ်လို့ပြောပါတယ်။
မြောက်ကိုရီးယားနိုင်ငံကနောက်ထပ်တိုက်ချင်းပစ်ဒုံးပျံစမ်းတပ်ပစ်လွတ်ဖို့တာဆူနေတဲ့အရေးလက္ခဏာပေါ်ပေါက်နေချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကသတိနဲ့တုံ့ပြန်မှုပြုလုပ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအခုသတင်းပတ်အတွင်းမှာကိုဒုံးပျံစမ်းတပ်ပစ်လွတ်ဖို့ရှိနေပါတယ်။ဒီလိုမဖြစ်ပါစေနဲ့လို့သူမအနေနဲ့မျှော်လင့်ကြောင်းဒါပေမဲ့ဖြစ်လာခဲ့မယ်ဆိုရင်ကျမတို့အနေနဲ့မြောက်ကိုရီးယားအစိုးရပေါ်ပိုးပြီးတော့ကြီးမားတဲ့ PR ပေးရမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကပြောကြားလိုက်ပါတယ်။ရင်ကျေးတဲ့ကဘာကြီးဟာဆက်လက်ညှဉ်းညွတ်နေရပါမယ်။ရန်လိုတဲ့နိုင်ငံရဲ့နျူကလ িয়ার လက်နက်ပြုလုပ်နေတဲ့အစီအစဉ်ပေါ်မှာနုံနုံကြကြရှိနေကြပါမယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနိုင်ငံအဖြစ်ကျမတို့ဘရော့မလက်တင်ခံမှာမဟုတ်ဘူးလို့လည်းသူမကပြောကြားလိုက်ပါတယ်။နောက်ဆုံးတဝေးပြစ်ဒုံးမြန်နေပြစ်လွတ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံမျိုးတော်ပျုံယန်းရဲ့မြောက်ဖက်ပိုင်းကလှုပ်ရှားမှုအခြေအနေနဲ့ပတ်သက်ပြီးတော့သမ္မတအင်ဘူရိုရဲ့ပြန်ကြားရေးတာဝန်ခံဆာရာဆန်ဒါဆိုမိန်းမရမှာတော့အားလုံးကိုဒီချက်ပူရှိတိုးပြီးတော့လှုပ်ဆောင်ကြဖို့ကျမတို့ကတိုက်တွန်းနေပါတယ်လို့ပြောပါတယ်။နောက်ပြီးသူမကကျမတို့ရွေးချယ်လှုပ်ဆောင်နိုင်တဲ့နည်းလမ်းတွေအကုန်လုံးကိုပြင်ဆင်ထားပါတယ်လို့လည်းပြောကြားသွားပါတယ်။အမေရိကန်မျိုးသားလူညုံရေးအကြံပေး HR Macmaster ကမြောက်ကိုရီးယားနိုင်ငံဟာလူအမျိုးများတည်တည်ပျက်စီးစေနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့ကြိုးပမ်းနေတဲ့အပေါ်မှာစိုးရိမ်မိကြောင်း VOE ကိုပြောပါတယ်။
ဒံကိုရီးယားကအင်ဂျင်နီယံဖြစ်တဲ့လက်ခံကျင်းပမယ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာမြောက်ကိုရီးယားနိုင်ငံပါဝင်ရေးအတွက်ဆင့်မြင့်ရရှိများဆွေးနွေးပွဲကျင်းပမှုဒံကိုရီးယားကအင်္ဂါနေ့မှာကမ်းလှမ်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုတ်ကဒံကိုရီးယားဆွေးနွေးတဲ့ရဲ့ဆွေးနွေးပွဲလေးလှုပ်လို့ကြောင်းနဲ့ဒံကိုရီးယားနိုင်ငံပြုံးချမ်းမှာရှိလာတဲ့ကျင်းပမယ ဆိုရင်မှုတွေကြီးမားနေတဲ့လက္ခဏာကိုပြလာတယ်လို့သူ့ရဲ့ ဒါပြင်ရော့ကက်လူသားတို့သူခေါ်တဲ့မြန်ကိုရီးယားခေါင်းဆောင်အခုခါမှာတောင်ကိုရီးယားနဲ့ဆွေးနွေးလို့ကြောင့်ပထမဆုံးချိန်ဖြစ်နေပြောကြလာပြီဖြစ်ပြီးဒါဟာသတင်းကောင်းဖြစ်တယ်လို့သတင်းကောင်းမဟုတ်ရင်လည်းဘာဖြစ်လာမယ်ဆိုတာစောင့်ကြည့်ရမယ်လို့ရေးသားပါတယ်ကိုရီးယားနိုင်ငံခြားစစ်မဲ့ဆုံးဖြစ်တဲ့ပေါမွန်ဂျွန်ရော်လီမှာနောက်တစ်ပတ်ကျရင်မြန်ကိုရီးယားတန်တမာနွေနဲ့တွေ့ဆုံမှ
ဆက်တိုးရနေမှာစတင်ပြီးတော့အတက်ဝင်မှာဖြစ်ပါတယ်ဒီလိုတိုးချဲ့လိုက်တာဟာအကျန်းဖက်ဝါရရဲ့အန်ဒီအေနဲ့အကျန်းဖက်ဝါရပေါ်ပံ့ပိုးနေမှုတွေကိုတက်ဖြစ်တဲ့နေရာမှာအထောက်အကူဖြစ်စေလိမ့်မယ်လို့ဖော်ပြထားပါတယ်အခုလက်ရှိအရေးပေါ်အခြေအနေကိုလူ50 ငါးဦးတေဆုံးစေခဲ့တဲ့ခရီးရန်ဖျားเจ้าနှစ်ခုဘုံခွဲခံခဲ့ရတဲ့ပြီးခဲ့တဲ့အီပီလာကစတင်ပြီးတော့ထုတ်ပြန်ခဲ့ ွင်စစ်သားနဲ့ရဲသားတွေရာချီပြီးတော့တည်ဆုံးရတယ်လို့ရဲသားတွေလည်းတပ်ဖြတ်ခံရပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ January 4ရက်နေ့မှာကြောက်ရွံ့တဲ့မြန်မာနိုင်ငံရဲ့အကျဉ်း80မြောက်လွတ်လပ်ရေးနေ့အခါသမယမှာသမရကြီးဦးထင်ကျော်နဲ့တကွမြန်မာပြည်သူပြည်သားအလုံးကို American ပြည်ထောင်စုကိုစားချီးကျူးဂုဏ်ပြုပါကြောင်း American နိုင်ငံချိုင်းဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာတောင်းဝန်လွှာပေးပို့လိုက်ပါတယ်။ငြိမ်းချမ်းရေးလွတ်လပ်ရေးနဲ့တရားမျှတမှုရရင်အတွက်ဒီဇိုင်းမမကြိုးပမ်းနေတဲ့မြန်မာပြည်သူတွေနဲ့အတူ American ပြည်ထောင်စုကရည်တည်ခဲ့တာနှစ်ပေါင်းများဆယ်စုနှစ်ပေါင်းများစွာကြာရှည်ခဲ့ပြီဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ဆက်နိုင်မှုအတွက်ဆက်လက်ကူညီမယ်လို့လည်းကတိပေးလိုက်ပါတယ်။ဒါပြန်မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချင်းနေပြီဖြစ်တဲ့ပဋိပက္ခတွေအဆုံးတတ်နိုင်ရေးလူခွင့်ရေးလေးစားမှုခိုင်မာရေးပွင့်လင်းမြင်သာမှုရှိရေးနဲ့တရားဥပဒေစိုးမိုးရေးနဲ့အတူပြည်စုံနဲ့စီးပွားရေးဖွံ့ဖြိုးမှုရှိအောင်အရက်ဖက်အစိုးရလှုပ်ဆောင်နေမှုတွေကိုအမေရိကန်စုအကဆက်လက်ပံ့ပိုးပေးနေမယ်လို့လည်းဖော်ပြပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွင်းနေထိုင်သူအားလုံးအခွင့်အလမ်းညီလူညီမျှပြည့်ဝရစေရေးနဲ့ဒီမိုကရေစီလူမှုတိုင်းဝန်ရဲ့အကျိုးအမြတ်တွေခံစားစေရေးအတွက်ရှေ့ဆက်တဆင့်တိုးလှုပ်ဆောင်ဖို့အတွက်အာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။လာမယ့်နှစ်မှာမြန်မာပြည်သူအားလုံးငြိမ်းချမ်းမှုလုံခြုံမှုနဲ့ချမ်းသာကြွယ်ဝမှုရှိစေဖို့ဆုတောင်းပေးလိုက်ကြောင်းတဝန်လှော်မှာဖော်ပြထားပါတယ်
။တရုတ်မြန်မာနယ်စပ်ကချင်းရွှေဟော်နယ်စပ်ကိတ်ကိုနိုင်ငံတကာဝင်ပေါက်အဖြစ်အဆင့်မြင့်တင်ဖို့မြန်မာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဦးသိန်းစွေကပြောလိုက်ပါတယ်။ချင်းရွှေဟော်ဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်ရှမ်းပြည်နယ်အတွင်းမှာရှိပြီးတော့တရုတ်မြန်မာနယ်စပ်မူဆယ်ပြီးရင်အကြီးဆုံးနယ်စပ်ဂိတ်ဖြစ်တယ်လို့ဝင်ပေါက်၈ခုရှိပြီးတော့ကုန်တယ်မှုနဲ့ခီးသွွားလာရေးလုပ်ငန်းတွေအတွက်အလားအလာကောင်းတဲ့အရက်ဖြစ်ပါတယ်။ဒေသတွင်းကကုန်တယ်တွေကခီးသွွားတွေကိုပြည်ဝင်ဝင်ဗီဇာ၊ passport နဲ့တခြားတက်ဆိုင်ရာဆောင်ရွက်စာတမ်းတွေနဲ့နယ်စပ်ဖြတ်ကျော်သွားလာခြင်းပြုပေးဖို့အစိုးရကိုတောင်းဆိုနေကြပါတယ်။ချင်းရွှေဟော်ကူတာနိုင်ငံတကာဝင်ထွက်ခွင့်ပြုတဲ့ဂိတ်ဖြစ်သတ်မှတ်ပေးလိုက်မယ်ဆိုရင်နယ်စပ်ကုန်တယ်မှုဟာတဟုန်တိုးတိုးတက်လာဖို့ရှိတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။2013-2014ဘန္နာနှစ်ကစလို့ချင်းရွှေော်နေဆက်ဟာကုန်သွယ်မှုတွေတိုးတက်လာခဲ့ပြီးတော့2016-2019ဘန္နာနှစ်ကာလမှာအမေရိကန်ဒေါ်လာ938တန်းရှိလာခဲ့ပါတယ်။2019-2018ဘန္နာနှစ်အတွင်းချင်းရွှေော်နေဆက်ရဲ့ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာတန်460ကျော်ရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။စီးပွားရေးနဲ့ကူတန်းဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့စည်းရင်းစရားတွေအရ2016-2019ခုနှစ်အတွင်းတရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုဟာအမေရိကန်ဒေါ်လာ
တစ်ဆယ်သက်သမခုနှစ်ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်။2019ခုနှစ်ဟာလေကျောင်းတော်လာရေးလုပ်ငန်းမှာအန်ဒီအနည်းဆုံးနဲ့စိတ်ချဆုံးနှစ်ဖြစ်တဲ့ဆန်ရင်တင်ခဲ့ပါတယ်။ကမ္ဘာတစ်လောဘယ်နေရာမှာမှလေးမြန်ပြတ်ချက်မှုနဲ့မကြုံခဲ့ကြဘူးလို့ဒတ်လေကျောင်းအကြံပေးတီအို70ရဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့မျှော်လင့်ထားတဲ့တိုင်မနစ်ကတည်းကပိုကောင်းမွန်လာတာတွေ့ရတယ်လို့
ဒီယို70တုတ်တနာမှုအေဒရီယန်ရန်ကပြောပါတယ်။လေကျောင်းခီးတော်လာမှုကစိတ်ချအောင်ဖြစ်ပြီး2019ကမ္ဘာလေကျောင်းခီးစဉ်တွေကမနစ်ကတည်းက3000ကျပ်တိုးလာပေမဲ့လေယာဉ်ပြတ်ကျလို့တေဆုံးရမှုကတော့အပုံ16တန်းပုံတစ်ပုံပဲရှိတော့တယ်လို့ပြောပါတယ်။အခုသူတို့ရဲ့လေကျောင်းမှာတော်တဆဖြစ်မှုလေ့လာချက်တည်းမှာစစ်ဖက်ရင်းတွေ၊ကုန်တင်ရင်းနဲ့လင်းအသေးလေးတွေတော့မပါပါဘူး။အင်္ဂါနေ့ကအိန္ဒိယနိ ူဘာသာဝင်တွေဟာရေခဲလူနီးပါးအေးစက်နေတဲ့ဂင်ဂါမြစ်ယမုန်နာမြစ်နဲ့စာရာစဝတီမြစ်သုံးခုစုံတဲ့နေရာဖြစ်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ကမှာသူတို့ရဲ့မကောင်းမှုဒုစရိုက်တွေကိုအပြစ်တွေကိုဆေးကြောဖို့အတွက်တိုးဟွေတွားရောက်နေကြပါတယ
်
ဒေါက်ကင်းမြတ်တဲ့ဥဆံမွေတို့ကဗုဒ္ဓဘုရားညနေခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပါပါ။ပါကစ္စတန်ဟာအာဖဂန်နစ္စတန်နဲ့ဝင်ရောက်တိုက်ခိုက်နေတဲ့ဟခါနီအပါဝင်အကြမ်းဖက်အဖွဲ့တွေကိုအကာအကွယ်ပေးနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter ကနေဆွဲလိုက်ပြီးနောက်တနေ့မှာပဲပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကိုပါကစ္စတန်အစိုးရကအင်္ဂါနေ့ကဆင်ခေါ်လိုက်ပါတယ်။ပါကစ္စတန်မှာပြည်တွင်းမတည်ငြိမ်မှုကအကြမ်းဖက်အန္တရာယ်ကိုထိထိရောက်ရောက်အကာအကွယ်မပေးနိုင်ပဲဖြစ်နေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတချို့ကထောက်ပြပါတယ်။ဒေါက်ခင်မျိုးသက်ကပဲအပြည့်စုံကိုပြောပြမှာပါရှင
်။သမ္မတထရမ့်ရဲ့ Twitter စာမျက်နှာမှာညတိကူးနေကရေးသားချက်ကိုဆွေးနွေးဖို့အတွက်သံမကြီးဒေးဗစ်ဟေးကိုပါကစ္စတန်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာဆင့်ခေါ်ခဲ့တယ်လို့အစ္စလာမဘတ်မျိုးကအမေရိကန်တန်ယုံပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့15နှစ်ကျော်ကာလအတွင်းအမေရိကန်ကပါကစ္စတန်နိုင်ငံကိုအကူအညီဖြစ်နဲ့ဒေါ်လာ33ဘီလီယံကျော်မိုက်မိုက်မဲမဲပေးခဲ့ပေမဲ့ပြန်ပြီးရခဲ့တာကတော့အလိမ်အညာတွေနဲ့လှည့်ပြားမှုတွေပဲလို့သမ္မတထရမ့်က2018အတွက်ပထမဦးဆုံးရေးသားတဲ့ Twitter မှာဖော်ပြထားတာပါ American ဆိုတာဟာဩဂုတ်လထဲမှာပဲပါကစ္စတန်နိုင်ငံအတွက်ပုံမိုတင်းချက်တဲ့မူဝါဒအစ်တစ်ကိုပြောင်းလဲချမှတ်ခဲ့ပါတယ်ဒါအပြင်ပါကစ္စတန်ကို American ကပေးမယ်အထောက်အကူဒေါ်လာ255တန်းကိုဆက်ပြီးပေးတယ်မပေးတယ်လဲချင့်ချိန်နေတာပါဒါဟာအကြမ်းဖက်သမားတိုက်ဖြတ်ရေးဆိုင်ရာပါကစ္စတန်ဘက်ကလွန်ခဲ့တဲ့နှစ်နှစ်အတွင်းလုံဆောင်ချက်တွေရဲ့တက်ရောက်မှုတစ်ခုလို့ Rand Corporation သုတေသနဌာနက Rafik Dosani က VOA ကိုပြောပါတယ
် Pakistan has over the last year for example cracked down on terrorists.
ပါကစ္စတန်ဟာပြီးခဲ့တဲ့နှစ်အတွင်းဖက်နီကွန်ရက်ဖွဲ့ကဖမ်းထားတဲ့သူတွေပြန်ပြီးတော့လွတ်အောင်လုပ်တာအပါအဝင်အကြမ်းဖက်တိုက်ဖျက်ရေးကိုကူညီခဲ့လို့သမ္မတထရမ့်ရဲ့အမေရိကန်နိုင်ငံရဲ့ဌာနကပဲချီးကျူးခဲ့ပါတယ်။ဒါပေမဲ့အခုတော့သမ္မတကပါကစ္စတန်ကိုအထောက်ကူပေးမိတာတိတ်ကိုမှားသွားပြီလို့ပြောလာလို့ဘာကိုဆိုလိုလဲဆိုတာတိတ်မရှင်းပါဘူး။ပါကစ္စတန်ရဲ့နေရာတော်တော်များများဟာအကြမ်းဖက်သမားတွေစံပြူရာနေရာတွေအဖြစ်ဆက်ပြီးတော့ရှိနေတော့မယ်ဆိုတာကတော့တမန်ဖြစ်စရာမလိုပါဘူးဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းပါကစ္စတန်ရဲ့လုပ်ရက်တွေသတိသာသာပြောင်းလဲလာတာမြင်သာပါတယ်အဲ့ဒီမှာစစ်တပ်နဲ့အရက်ဖက်နိုင်ငံရေးသမားတွေအကြာရှုပ်ထွေးတဲ့ဆက်ဆံရေးအနေအထားကလည်းအကြမ်းဖက်သမားဆိုင်ရာပြောင်းလဲမှုတွေသတိသာသာမတွေ့နိုင်တဲ့အနေအထားလို့ထင်ပါတယ
်သမ္မတထရမ့်ရဲ့ Twitter ကပြောဆိုချက်တွေကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကလည်း Twitter ကနေပဲပြန်တုံ့ပြန်ခဲ့တာဖြစ်ပြီးလက်ရှိအခြေအနေမှန်ကိုကဘာကိုသိအောင်ပြောမယ်လို့ဆိုပါတယ်ဘာကိုဆိုလိုတာပါလဲ
I think he means that Pakistan is in the front line of the battle against terrorism and has paid dearly for
Pakistan ha jump at တိုက်ခိုက်ကိုတည်တည်ချာချာလုံဆောင်နေပါတယ်လို့ပြောချင်ပုံရပါတယ်ရုရှားတွေအာဖဂန်ကိုဝင်သိမ်းတာလို့မျိုးဒေတာရင်းချင်းနေတဲ့အတူကာလရှည်ကြာစွာသူတို့ဆန္ဒမပါဘဲဆက်နွယ်ပေါ်ပေါက်လာတဲ့အခြေအနေမျိုးစုံကိုပါကစ္စတန်ကြုံခဲ့ရတာဖြစ်ပြီးတော့သူတို့မှလည်းတခြားနိုင်ငံတွေလိုပဲထိခိုက်သေးဆုံးတာတရားစတာအမျက်ထုတ်ခံရတာတွေနဲ့ပေးဆက်နေရတာပါဒါတွေကိုအတိမတ်ပြုမခံရဘဲအကြမ်းဖက်အန္တရာယ်ကိုသူတို့အကာအကွယ်မပေးနိုင်တာကိုပဲထောက်ပြနေတာအတွက်စိတ်ပြက်နေပုံရပါတယ
်။ Washington DC မှာရှိတဲ့ Afghanistan နိုင်ငံဆိုင်ရာသံတမန်ကြီးကလည်းသမ္မတထရမ့်ရဲ့ Twitter ရေးသားချက်ကိုတုံ့ပြန်ခဲ့ပြီး Afghanistan နိုင်ငံဟာ Pakistan အခြေစိုက်အကြမ်းဖက်အဖွဲ့ရဲ့ဒဏ်ကိုခံစားနေရတာကြားပြီးဖြစ်ပြီးသမ္မတရဲ့ရေးသားချက်ဟာမှန်ကန်တယ်လို့ဆိုပါတယ်။ဒါကို Mr. Dosani ကဘယ်လိုမြင်ပါသလဲ?
Afghanistan is quite frustrated by Pakistan's inability and
Pakistan ha afghan ne taw pu paw saung yin ni le so bi me a chan phe nei nei ma do Pakistan go afghan ga tait yong chi si bon mya ba u de ge do afghan ma Pakistan law khai ma de so ya te ya ma shi de de lo tru ko dai le tru ye nei sat tatana go a te cha ma phi shin nai de bu so da go win ma khan me pyo ni le lo the ma de
American no sha phwe tait khan ni le a chan phe tama ri go Pakistan ga Longjong ne niya phandi pe tha de lo Tamara Trump ga sut swae khet de lo Afghan ne American u saung ne tat phwe ri go ne sat jaw phyet tait khain ni ja de Afghan Taliban ri ye Haqqani achan phet kun ye phwe go myet kwe pyu tha da da ma mho aka kwe pe ni de so bi American ga sut swae pyo su ni da phit par de di sut swae pyo su khet ri go Pakistan bak ga nyin so par de tiyuk ye OBOR Gabalan Siman Gain ga ni tasin Pakistan ha tiyuk ne sat san yi ri to myin la khet bi me American နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်ပြီးထိန်းထားခြင်းပုံရတယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။တကယ်လို့ဆက်ဆံရေးမပြေမလည်ဖြစ်လာရင် American ကစီးပွားရေးအရေးယူဒဏ်ခတ်မှာကိုရောဝိုင်းကျင်ထားမှာကိုပါ Pakistan ဘက်ကစိုးရိမ်နေတယ်လို့လည်းမြင်ကြပါတယ်
။ဒေါက်ကင်မြတ်သက်ပြောပြသွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမ်းစာထဲမှာဖော်ပြထားသလိုဂျေရုစလင်အုပ်ချုပ်ရေးမှုတွေတကယ်ရှိခဲ့တယ်ဆိုတာကိုအတည်ပြုပြောနိုင်တယ်လို့ဆိုရဲနှစ်ပေါင်း 2,900 တက်တန်းရှိတဲ့ဆီးယူးတစိတ်တုံးတစ်ခုကိုအစ္စရေးနိုင်ငံကရှေဟောင်းသုတေသနပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ VOA သတင်းတော့ Zeldika Hope သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြမှာပါရှင
်။အခုရှာတွေ့တဲ့တစိတ်တုံးငယ်ဟာအရေးကြီးတဲ့ခီးသွွာလာမှုတွေမှာမြို့အကြီးကြီးရဲ့ကိုစားနောက်တစ်မြို့ကအကြီးကြီးထံကိုယူသွားရတဲ့တပ်တေကံတစ်စိတ်တုံးဖြစ်နိုင်တယ်လို့အစ္စရေးရှေးဟောင်းသုတေသနပညာရှင်တွေကပြောပါရယ်။သမိုင်းပညာရှင်တွေကတော့ဒီတစ်စိတ်တုံးဟာလွန်ခဲ့တဲ့နှစ်ပေါင်း 2,900 ထက်မနည်းကဂျေရုဆလင်မြို့အုပ်ချုပ်ရေးမှုဆိုတာရှိခဲ့တယ်ဆိုတာကိုတပ်တေပြလိုက်ကြပဲလို့ပြောပါရယ်။ကျမ်းစာထဲမှာဂျေရုဆလင်အုပ်ချုပ်ရေးမှုရှိခဲ့ကြောင်းကိုနှစ်နေရာမှာဖော်ပြထားပေမဲ့ဒါကိုတပ်တေပြနိုင်တဲ့သမိုင်းထောက်တာမရှိခဲ့ဘူးပါဘူး။
ירח אנחנו מכירים כמשהו פולחני
קריטו מבוגן BC 9 יאזו ကရှေးဟောင်းသုတေသနပစ္စည်းတစ်ခုကိုပထမဦးဆုံးရှာဖွေတွေ့ရှိတာဖြစ်ပြီးတော့ဒီဂျေရုဆလင်အုပ်ချုပ်ရေးမှုရဲ့တစိတ်တုံးကိုရှာတွေ့ခဲ့တာပါပဲ
ရှေးဟောင်းသုတေသနလေးလာရေးဌာနက Slobit Workshop ဒေါ်လာပြောတာပါအကျွေးစိတ်ငယ်အရေးသာရှိတဲ့ဒီတစိတ်တုံးပေါ်မှာအစင်းကြားထဲကိုဝတ်ထားတဲ့အမျိုးသားနှစ်ဦးမျက်နှာချင်းဆိုင်ထားပြီးတော့သူတို့ရဲ့အလယ်မှာတော့လားလို့ယူဆရတဲ့အဝိုင်းတစ်ခုကို깟ထားပါတယ်
והדבר המעניין הוא שבין שתי הידיים של שתי הדמויות
אנינה דדה ကယဉ်ကျေးမှုတွေအများဆိုရင်လဟာသူတို့ကိုးကွယ်တဲ့အရာတစ်ခုလို့သိထားရတာပါဆိုတော့ခရစ်တော်မပေါ်ခင်ခနှစ်ရာစုကဂျေရုဆလင်မြို့အုပ်ချုပ်ရေးမှုမြို့တော်ဝင်တွေအနေနဲ့တန်ဖော်မောက်ဖျားကြောင်းကနေကီလိုမီတာ100အကွာမှာလူတစ်ယောက်ကလကိုကိုးကွယ်စီတောင်းနေတဲ့ပုံမျိုးဖြစ်နိုင်ပါတယ်ဒီနေရာမှာလကိုဘာအတွက်ဖော်ပြခြင်းလဲဆိုတာရှင်းရှင်းလင်းလင်းဖြေတော့အရှာမတွေ့သေးပါဘူ
းဒီတစ်စိတ်တုံးကိုတော့ဂျေရုဆလင်မြို့ဟောင်းကရှေးဟောင်းပစ္စည်းတွေလေလာတူးဖော်တဲ့နေရာမှာပြီးခဲ့တဲ့နှစ်ကရှာတွေ့ခဲ့တာပါ။ဒီစိတ်တုံးပေါ်မှာဂျေရုဆလင်လိုအမည်တက်မထားပေမဲ့ရှာတွေ့တဲ့နေရာအရာဒါကဂျေရုဆလင်အုပ်ချုပ်ရေးမှုကိုရည်ညွှန်းတာလို့ဆိုပါရယ်။ဒီမြို့ဟာလူနေရန်အတွက်နှစ်ပေါင်း 3,000 လောက်အရေးပါတဲ့နေရာတစ်ခုဖြစ်တဲ့ဆိုတာကိုဒီစိတ်တုံးကတက်တည်ပြလိုက်ကြလို့လည်းဆိုပါရယ်
။ The governor of the city is reminded several times in the Bible
မြို့တော်များများကကျမ်းစာထဲမှာမြို့အုပ်ချုပ်ရေးမှုဆိုပြီးတော့အကြိမ်တော်တော်များများမှာဖော်ပြထားပါရယ်။ဂျေရုဆလင်မြို့အုပ်ချုပ်ရေးမှုလို့ဆိုပြီးတော့လဲနှစ်ကြိမ်ဖော်ပြထားတာရှိပါတယ်။ဒါပေမဲ့ရှေးဟောင်းပစ္စည်းရှာဖွေတူးဖော်မှုတွေမှာတော့ဒါမျိုးကိုတစ်ခါမှရှာမတွေ့ခဲ့ဘူးပါဘူး။ဒါကြောင့်ဒါကတိတ်ကိုအရေးကြီးပါတယ်ရှင်
။ဂျေရုဆလင်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုလိုက်ရတာကနေဒီမှာမှုတွေတကြောပြန်ဖြစ်လာချိန်မှာပဲအခုရှေးဟောင်းတစိတ်တုံးကိုရှာဖွေတွေ့ခဲ့ကြတာပါ။အရှိဂျေရုဆလင်ကိုသူတို့ရဲ့အနာဂတ်မြို့တော်အဖြစ်ပါလက်စတိုင်းတွေကလည်းလူလာနေကြတာကြောင့်ဂျေရုဆလင်ကိုမြို့တော်ဖြစ်သတ်မှတ်တာဟာအစ္စရေးနဲ့ပါလက်စတိုင်းကြားမှာအထူးကိမခံတဲ့ကိစ္စတစ်ခုပဲဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြသွားတာပါ။မနေ့ပြန်ဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ2.80ပြည့်မြောက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအနာဂတ်နိုင်ငံတည်ဆောက်ရေးအတွက်လွတ်လပ်ရေးပြီးသူကားတွေချမှတ်ခဲ့တဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်မလာသေးဘူးလို့သူတို့ရဲ့ဒုတိယမျိုးဆက်တွေက VOE ကိုပြောပါတယ်ရှင်။အကြောင်းစုံကိုဆက်ပြီးနားဆင်ပါ။1948
ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗြိတိသျှကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာပါ။အဲ့ဒီချိန်ကထုတ်ပြန်ခဲ့တဲ့လွတ်လပ်ရေးကြေညာစာထဲမှာတိုင်းရင်းသားအားလုံးသွေးစည်းညီညွတ်စွာနဲ့တန်းတူအခွင့်အရေးတူညီတဲ့သမ္မတနိုင်ငံတော်ကိုထူထောင်လိုက်သည်ဆိုတဲ့အချက်ပါဝင်ပါတယ်။ဗ ပေါ်ကြောင့်စတဲ့တိုင်းသားကောင်းဆောင်တွေဟာတိုင်းပြည်အတွက်သူတို့မျှော်မှန်းချက်ဖြစ်တဲ့တန်းတူရင်းနဲ့ဒီမိုကရေစီဖေဗရယ်ပြည်ထောင်စုဆိုတဲ့အချက်တွေပါဝင်တဲ့ပင်လုံစာချုပ်ကိုသဘောတူချုပ်ဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုနှစ်ပေါင်း80တိုင်းတည်းအထိဒီဟီမန်းချက်တွေကိုအကောင်အထည်မဖော်နိုင်သေးဘူးလို့ရှမ်းကောင်းဆောင်တအုပ်အနေနဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့သူလည်းဖ
ဒီဆိုပေမဲ့အဲ့ဒီဖက်ဒရယ်နိုင်ငံကမဖြစ်လာသေးဘူးလို့ပြောလို့ရပါတယ်အခုအချိန်မှာဆိုရင်အဲ့ဒီနှစ်ပေါင်း80ကျော်ပြောထားတဲ့စကားကိုပြန်ကောက်ပြောနေတဲ့အချိန်ဖြစ်တယ်လို့ပြောလို့ရပါတယ်ဒေါက်အောင်ဆန်းစုကြည်ကဒီ21ရာစုပင်လုံးမှာဖက်ဒရယ်အကြောင်းလုံးဝမ
ဖက်ဒရယ်အကြောင်းလုံးဝမဆွေးနွေးခဲ့ပါဘူးဆိုတော့ဒီနေရာမှာဘယ်လိုကြည့်ကြည့်ရေမှန်းထားတဲ့အတိုင်းမဖြစ်လာသေးဘူးလို့ပြောလို့ရပါတယ်ဘုเจ้าအောင်ဆန်းအပါဝင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့အာဇာနည်ခေါင်းဆောင်တွေလောက်ကျန်ခံခဲ့ရတယ်လို့လွတ်လပ်ရေးရပြီးမကြခင်မှာပဲတိုင်းရင်းသားလူမျိုးစုပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံမှာဒန်းတူအခွင့်အရေးအတွက်ပြည်ရင်းစစ်
ဒီမိုကရေစီပန်းနိုင်ကိုလည်းတပြိုင်တည်းထဲရှောင်လန်းဖို့လိုအပ်နေကြောင်းအာဇာနည်ခေါင်းဆောင်ဥပဝင်းရဲ့တာဗိုလ်ချုပ်အောင်ဆန်းရဲ့တူဖြစ်သူဒေါက်တာစိန်ဝင်းကတုံ့တက်ပါတယ်ဒီပြည်တွင်းစစ်ကဒီကနေ့ရပ်မလားဆိုတဲ့မေးခွန်းကမှတ်တမ်းအရေးကြီးပါတယ်ပြည်တွင်းစစ်မရရင်အသိမလွယ်ဘူးဗျဒါမှတစ်ချိန်တည်းမှာပဲဆေးကိုဆက်လှမ်းရတယ်ဒီမိုကရေစီလမ်းကိုဝယ်လာမှာပဲတပြည့်လ ဲ့နေ။အဲ့ဒါကိုတခါလဲရောက်မလားဆိုတဲ့ဟာဒီမိုကရေစီပန်းတိုင်းမရောက်သေးပါဘူး။နော်ဒါကကျွန်တော်2008ဖွဲ့စည်းဖို့အခြေခံဥပဒေကိုကြည့်ရင်ကျွန်တော်သိတယ်။ဒီတိုင်းပဲတိုင်းပြည်အခြေအနေကြည့်ရင်လည်းသိတယ်။အဲ့တော့အဲ့ဒီကိုသွားမယ်ဆိုတဲ့ဟာနဲ့တစ်ဆင့်တစ်ဆင့်သွားဖို့ပဲလိုပါတယ်။
ဘုကြောင်ဆန်းအပါဝင်တိုင်းသားခေါင်းဆောင်တွေသဘောတူခဲ့တဲ့ပင်လုံစာချုပ်ပါဖက်ဒရယ်ပြည်ထောင်စုဆိုတဲ့အချက်ကိုအခု27ရာစုပင်လုံမှာထည့်သွင်းဆွေးနွေးခြင်းမပြုတာဟာအဓိကစိန်ခေါ်မှုဖြစ်နေကြောင်းဟန်ချောင်ရွှေကပြောပါတယ
်။တမတော်ဖက်ကဒီခရက်တာရေးကိစ္စနဲ့အကန့်တလုပ်လို့ဆွေးနွေးခဲ့ပါဘူး။ဆိုတော့ဒီအချိန်မှာအကောင်းဆုံးအချိန်ဖြစ်တယ်ဆွေးနွေးတင်တယ်အမြင်မတူတဲ့ဟာလေးကိုလည်းတင်ပြတဲ့တယ်ဆွေးနွေးတဲ့တယ်အဲ့လာမှာပဲအဖြေထွက်လာမယ်လို့ကျွန်တော
်လွတ်လပ်ရေးမတိုင်ခင်ချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်အတွက်ဘူကျောင်းအောင်ဆန်းဟာတိုင်းသားကောင်းဆောင်တွေနဲ့တန်းတူလှုပ်ဖော်ကင်ပတ်အနေနဲ့ဆွေးနွေးခဲ့တယ်လို့အခု27ရာစုပင်လုံမှာလည်းတန်းတူဆွေးနွေးညှိနှိုင်းဖို့လိုအပ်နေကြောင်းဥဟန်ညောင်ရွှေကထောက်ပြပါတယ
်တန်းတူရေးမရှိဘဲနဲ့ဆွေးနွေးရင်တော့ဘယ်လိုမှအဖြေထွက်လာမှာမဟုတ်ဘူးဒီဟာကအဓိကချက်တစ်ခုဖြစ်ပါတယ်ဒုတိယချက်ကတော့အဲ့ဒီပင်လုံတုန်းကလည်းကိုယ်ကံကြမ္မာကိုလို့ချင်တဲ့အတိုင်းဆုံးဖြတ်သွားကြပါတယ်နော်။ကောင်းတိုင်းရာကောင်းဆောင်ရောဘူချုပ်အောင်ဆန်းရောအခုချိန်မှာလည်းဒီဒီဟာကိုလူတယောက်ရဲ့ဆုံးဖြတ်ချက်ကိုယုံကြည်မှုရှိရမယ်။သူ့မြင်ကိုနားထောင်ရမယ်။အမြင်မတူတဲ့ဟာကိုဘယ်လိုညှိနှိုင်းမယ်ဆိုတာဆွေးနွေးပြီးအဖြေရှာရမယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့အခုဖြစ်နေတဲ့အချိန်ကလက်နဲ့အင်အားကိုပဲပြန်အားကိုးနေတဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်။အချိန်80မြောက်လွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားတွေကိုတော့နေပြည်တော်နဲ့မြန်မာနိုင်ငံတဝန်းကျင်းပဖို့တာဝန်ရှိသူတွေကပြင်ဆင်နေပါတယ်ရှင်။ဟုတ်တပုနေ့နေနဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လည်နေပါတယ်။ကျမတို့အစီအစဉ်ကို Facebook ကနေလည်းတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ BOA Burmese News ဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးမဟာချိုင်ဒေသမှာမနေ့မနေ့10နာရီကျော်အချိန်လောက်ကရွှေပြောင်းမြမအလုပ်သမားတွေကိုတင်ဆောင်လာတဲ့ကားတစ်စီးဘိန်းပေါက်ပြီးတော့နောက်ကကုန်တင်လာတဲ့ဆယ်ဘိန်းကားကနေဝင်တိုက်ခဲ့တဲ့အတွက်မြန်မာအလုပ်သမားတချို့ဒဏ်ရာပြင်းထန်စွာရရှိခဲ့ပါတယ်။ VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။2018ခုနှစ်နှစ်သစ်အစမှာပဲမြန်မာလူသမားတွေတည်ဆောင်လာတဲ့ကားတစ်စီးဟာကားဘိန်းပေါက်တဲ့အတွက်နောက်ကလိုက်လာတဲ့ဆယ်ဘိန်းကားကဝင်တိုက်မိပြီးရှစ်ဦးပြင်းထန်တဲ့ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲကနှစ်ဦးကတော့အရေးပေါ်ကုသမှုခံနေရတယ်လို့မြန်မာလူသမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ကကိုရဲမင်းကအကင်းပြပါတယ်။
ใช่มาใช่เนี่ยมีอะไรลูกมาดีบ่เนาะใช่ยังกวาดคู่อะไรใช่ยังกวาดคู่มิงลาทองตัวมาอีกาเป็นเบาอยู่เล็กขึ้นเนี่ยเจ้าก็เสร็จเองอ่ะเว้นใจเลยจ้ะลูกมาดีล้วนเสียงว่าละลูกมาอู้แต่งงานเปลี่ยนแต่งงานอู้อ่ะเย่บ่สวยเนี่ยเจ้าเนี่ยชาดูเดียร์กันยาสี่ยาสี่ก็รู้แต่งงานเปลี่ยนว่ามันลูกหัวเนาะสวยเนี่ยอะไรไม่ได้เลยป่ะโอเคตัวอะไรโมมิวตมีเดียร์เนี่ยเมาเนี่ยตัวอะไรโมมิวตาเป็นไทยมากามองเว้นไรเป็น
ဒီနိုင်ငံရသူရှိဦးရှိတယ်လို့ဆိုပါတယ်ဒါဟာ2018ခုနှစ်မှာမြန်မာပြည်ပထမအုပ်ဆုံးကာမတော်တရားမှုဖြစ်ခဲ့တာဖြစ်ပြီးနိုင်ငံရသူတွေကိုတော့စမော့စခွန်ခရိုင်စေယုံကြီးကိုပို့ပြီးတော့အရေးပေါ်ကုသမှုခံရပါတယ်ရှင်ဗီအိုအေသတင်းတော့မဲအေးပါပါရှင်
မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ရက်တွေကစလို့အချိန်ခါမဟုတ်မိုးရွာသွန်းမှုတွေရှိခဲ့တယ်လို့နောက်ထပ်လည်းရွာသွန်းနိုင်တဲ့အလားအလာတွေရှိနေကြောင်းမိုးလေဝသကြမ်းကြင်သူတွေကခန့်မှန်းနေကြပါတယ်အချိန်ခါမဟုတ်မိုးဆက်တိုက်ရွာသွန်းတဲ့အတွက်ရာသီပေါ်တီးနှံတွေစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်မှာကိုလည်းစိုးရိမ်မှုတွေရှိနေကြတာပါဗီအိုအေမြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကအပြည
ဒီမှာအေးပိုလာနေသလိုမိုးရသမှုတွေနဲ့လဲကြုံနေရပါတယ်။ဆောင်းတွင်းကာလမှာအခြေအခါမဟုတ်မိုးရသမှုတွေဟာယာရီဥရုဖောက်ပြန်မှုတွေကြောင့်ဖြစ်ပြီးနောက်ထပ်လဲရွာသွန်းမဲ့အလားအလာတွေရှိနေသေးဖြစ်ကြောင်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလင်ကပြောပါတယ်။ဒီညကကဗျာမိုးရတဲ့ကြောင်းနေရာအများကြီးကြပါ။ အမဒီကလည်းဟိုစွတ်စွတ်ရဲ့ဆောင်းရာဒီလင်းဒါနီညာလက်ကျင်နေတယ်။နောက်ပြောတယ်မုံတိုင်းကြီးကတောင်တူးပင်နေပြန်လဲမပြတ်သေးဘူး။ဒီမှာပင်တော်ပဲကိုယ်ကကုကုလာတယ်။အခုအရှိလီပွေတိုင်းပေါ်အဲ့ဒီတိုင်းပင်နေဘွေးကဝင်လာတဲ့ဒီအရှိလီပွေတိုင်းကပင်လာပင်နေဟောတဲ့မှာဒီပြန်ပြီးတော့နေပြန်နေရောင်ဖြစ်ပြီးတော့မိုးရွာနေတာပါဗျ။ဟောတော့ကျွန်တော်တို့ခမ်းကြက်ကတော့နောက်တော့၃ရက်ပဲဗျ။
၃ရက်တော့ဒီနေ့တော့တည်ရည်ပြီးနောက်၂ရက်လောက်တော့ရောင်းမယ်လို့ထင်ပါတယ်။နောက်၂ရက်လောက်အထိအချိန်ကမဟုတ်မိုးရသွန်းနိုင်တဲ့နေရာတွေမှာရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်းနဲ့ပဲခူးတိုင်းမြောက်ပိုင်းဒေသတွေပါဝင်ကြောင်းလဲပြောပါတယ်။တီးနယ်ရိတ်သိမ်းချိန်မှာအခုလိုအချိန်ကမဟုတ်ရသွန်းတဲ့မိုးကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာထိခိုက်နိုင်တဲ့အန္တ
ဟိုဟာတော့ဖြစ်ကြတာမရှိပါဘူးမြန်မာနိုင်ငံအလဲပိုင်းပခုတ်ကူဒီသားမှာတော့အခုလိုဆောင်ရသည်မှာမိုးရက်ဆက်ရွာသွန်းတာမျိုးအရင်တော့ကမကြုံခဲ့ရဘူးလို့ကောက်ပဲတိနဲ့ရောင်းဝယ်ရေလုပ်ငန်းရှင်ဦးတင်ဝင်းကပြောပါတယ်ဒီအတွက်တိနဲ့ရေးသိမ်းချိန်မှာတောင်သူတွေအခက်ကြုံရနိုင်တယ်လို့လည်းဆိုပါတယ်
ဒီနံလေးတွေနဲ့ကြည့်ရတဲ့ဘောပြာဆိုတော့ကျွန်တော်တို့အမှချောင်းချောင်းဆက်ပြီးမှာစိုက်တဲ့ချက်တွင်လို့နော်အခုကဒီစိုက်ပြီးတော့ဒီနံပင်လေးတွေပိုးရွေကြတာနေတာပေါ့အဲဒီတော့ကျွန်တော်တို့ဒီလိုတွေ့ကြရတော့အဲ့လိုမိုးကြောင်ခူလက်ရှိပဲစိကုံပင်မျိုးကလည်းနည်းကနေနေပြအပွင့်ကြွေရတော့ချိုးတကြီးပင်တွေကခုမှအပွင့်နေနေလေအပွင့်ကြွေရတော့နောက်တစ်ခုကပြီးတဲ့ပြီးလို့ဒီဟိုမချိုက်ဖြစ်တဲ့
ဒီစင်မှာ32ရင်းနေညနေပိုင်းကနေဒီကနေ့အထိမကွေးတိုင်းအတွင်းချင်းကမဲ့မိုးရသွန်းခဲ့ပြီးပခုတ်ကူမျိုးနေမှာတင်းနဲ့ရေတင်းရေအခက်အခဲကြောင့်နေရာကြောင့်လဲပြန်ကြရေးဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အချင်းကမဲ့မိုးကြောင့်တင်းနဲ့များထွန်းနှုံးကြဆင်းခြင်းအည်သွေးကြဆင်းခြင်းများဖြစ်ပေါ်နိုင်တယ်လို့အလားတူစောင့်တင်းနဲ့ဖြစ်တဲ့ကျက်တုံဆိုင်ခင်းတွေလဲထိခိုက်နိုင်တဲ့အလားအလာတ
ဒီနေ့ကတော့ဒီမိုကရေစီပန်တိုင်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂါနေ့ညတိုက်ရိုက်လှိုင်းကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနေ့စဉ်၃ချိန်ဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00ကနေ9:00အထိ လိုင်းဒိုမီတာ24, 32နဲ့40လို့မှနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနက် 8:00ကနေ9:00အထိတစ်ချိန် နေ့လယ် 12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကို လိုင်းဒို16, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ လိုင်းဒို24, 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာကီလိုဟတ်အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
2018တနှစ်ပြီးတော့2019 20ကျတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတစ်နှစ်မှာကျွန်တော်တို့အတွက်လားလာကောင်းလားဆိုတော့ကောင်းတာကြီးရှိပါတယ်
နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒါအပြင်နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုကျော်အောင်လွင်ကကောက်နှုတ်တင်ပြမှာပါရှင်
။2018ခုနှစ်ဟာအရှိတောင်အာရှအတွက်ဘာတွေများတည်ဆောင်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ Joshua Klansik ရဲ့စောင်းပါကိုဇန်နဝါရီလ1ရက်နေ့ထုတ် Newsweek Magazine မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2019ခုနှစ်တွင်ရှစ်တောင်အာရှဟာတခြားကမ္ဘာနိုင်ငံတော်တော်များများမှလိုပဲအတက်အကျတွေရှိခဲ့တာပါအဲ့ဒီထဲမှာအကြီးအမားဆုံးအကဲဆတ်မှုတွေကတော့လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးတွေနောက်ပြန်လျှော့ခဲ့တဲ့ကိစ္စတွေပါပဲမြန်မာနိုင်ငံကရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်အခြေအနေတွေဟာပြီးခဲ့တဲ့2012ခုနှစ်ထိကိုပြန်ရောက်သွားခဲ့ပါတယ်ဒီကိစ္စဟာအရှိအာရှမှာအကြီးအမားဆုံးကြုံရတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခပါပဲဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့နိုင်ငံတဲကိုဒုက္ခသည်တွေအများအများဝင်ရောက်လာခဲ့တာကြောင့်မတက်မတာဖြစ်နေရတယ်ဆိုပေမဲ့ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုလုံခြုံစိတ်ချစွာပြန်ရမယ်မျှော်လင့်ချက်တွေအခုတော့အနေချင်းရှိလာနေပါပြီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရပထမအတုပ်အဖြစ်ရိုဟင်ဂျာတသိန်းအိမ်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်ဘက်ကစီရင်ပြုစုထားပြီလို့ဆိုပါတယ်ဒါပေမဲ့လည်းသူတို့တွေပြန်ပို့ရေးကိစ္စကလက်တလောဖြစ်လာမယ်သဘောတော့မမြင်ရသေးပါဘူးရိုဟင်ဂျာတွေစိတ်ချလက်ချအိမ်ပြန်နိုင်အောင်အာမခံချက်ပေးတာမျိုးလိုရခိုင်ပြည်နယ်တွင်းမှာအမှန်တကယ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်လဲမြန်မာအစိုးရဘက်ကလှုပ်ချင်မှုမရပါဘူးဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာတွေအိမ်ပြန်ပို့ရေးမှာလုပ်နိုင်မဲ့တခုတည်းသောလမ်းကြောင်းကတော့သူတို့ကိုနေစပ်ဘက်ကိုအတင်းပြန်ပို့ပြီးမြန်မာပြည်ပြန်ခိုင်းရမလို့ဖြစ်နေပါတယ်သူတို့ကိုအိမ်ပြန်ပို့တဲ့ကိစ္စတွေတကယ်တမ်းဖြစ်မလာသေးသေးတော့2018ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေအတွင်းမှာတိုးပွားလာမယ်သဘောရှိနေပါတယ်ရေရှည်ပြေလည်စေမဲ့တကယ့်ဖြည့်ရှင်းမှုတွေကိုမမြင်ရသေးပေမဲ့လည်းဒုက္ခသည်စခန်းတွေအတွင်းမှာစစ်သွေးကြွအုပ်စုတွေရဲ့စစ်သားစုဆောင်ရေးတွေလုံးမဲ့အခြေအနေတွေကိုတော့မြင်နေရပါပြီဒီလိုအခြေအနေတွေကမြန်မာအစိုးရအတွက်ပြင်ပကဖိအားတွေပို့ပြီးတော့များလာမယ့်အခြေအနေတွေပါပဲလို့ဆိုပါတယ်မြန်မာအင်းနီဂျင်ထိုင်းနိုင်ငံမှာ2018ခုနှစ်အတွင်းရွေးကောက်ပွဲတွေဖြစ်လာမယ့်သဘောတွေလည်းမြင်နေရပါတယ်နှစ်တော်ကြာအောင်ရွေးကောက်ပွဲမလုပ်ဘဲအချိန်ရွှေ့လာနေခဲ့တာအခုနောက်ဆုံးတော့အာနာသိန်းစစ်တပ်ကရွေးကောက်ပွဲတွေလုပ်ပေးမယ်လို့ခရီးပေးလာတာဘာကြောင့်မလဲအရင်ဝင်းကြီးချုပ်ဟောင်းနေဖြစ်ခဲ့ကြတဲ့မစ္စတာတဆင်နဲ့မစ်ရှင်းလက်ရှင်နာဘွတ်မိသားစုတွေအင်အားချိနေသွားပြီလို့စစ်တပ်ကယူဆထားပုံရပါတယ်ကမ္ဘောဒီးယားနိုင်ငံမှာလည်းရွေးကောက်ပွဲတွေဒီနှစ်အတွင်းမှာရှိလာမယ်ဆိုပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲတွေလို့တော့မျှော်လင့်လို့မရပါဘူးမလေးရှားနိုင်ငံမှာလည်းဥပဒေအရဩဂုတ်လ24ရက်နေ့မတိုင်ခင်ရွေးကောက်ပွဲတွေကိုကျင်းပရပါလိမ့်မယ်ဒေသတွင်းမှာတန်တမာရေးလုပ်ငန်းတွေအကျွမ်းကျဉ်ဆုံးဖြစ်တဲ့စင်ကာပူနိုင်ငံကတော့2018ခုနှစ်အတွင်းအာဆီယံအသင်းရဲ့ဥက္ကဋ္ဌဖြစ်လာပါလိမ့်မယ်။အမေရိကန်ရဲ့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုချဉ်ကပ်မှုတွေကအရှိတောင်အာရှရဲ့တည်ငြိမ်မှုကိုပါတိတိတသားရိုက်ခတ်လာမဲ့သဘောတွေလည်းရှိနေတယ်လို့ Joshua Klansik ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံက Life Mint သတင်းစာမှာဖော်ပြထားတဲ့ Swaran Singh ရဲ့ဆောင်းပါးကတော့မြန်မာလူလတ်ရဲ့အနှစ်80ပြည့်နဲ့ဝင်တုပ်ဝင်ပိုးဖြစ်နေတဲ့အကြောင်းတွေကိုရေးသားထားပါတယ်။မနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့အနှစ်80ပြည့်လွတ်လပ်ရေးနေ့ပါလွတ်လပ်ရေးနဲ့တပြိုင်တည်းဖြစ်လာခဲ့တဲ့ပြည်တွင်းစစ်ကလည်းအခုချိန်ထိဆက်ပြီးတော့ဖြစ်ပွားနေတော့မှာပဲဒီကြားထဲမှာအခုတလောဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြည်ပကလည်းကမ္ဘာသတင်းလောကမှာပြန့်နေပါလေဒီလိုဖြစ်တွေကမြန်မာနိုင်ငံမှာနိုင်ငံရေးအဆောက်အဦတွေအားနည်းလို့ဖြစ်လာရတဲ့အကျိုးဆက်တွေပါစစ်ဘုချုပ်တွေက1962ခုဆီအနာသိမ်းပြီးကလေးကမြန်မာပြည်ကိုအစဉ်ဆက်ဆယ်စုနှစ်တွေနဲ့ချီပြီးတော့အုပ်ချုပ်လာခဲ့တာကိုကြည်လာနဲ့မြန်မာပြည်မှာနိုင်ငံရေးဆိုင်ရာအားနည်းချက်တွေအကြီးအကျယ်ရှိနေတယ်ဆိုတာသိတာပါပဲအခုချိန်ဒီလဲမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုကဆက်ပြီးတော့ရှိနေတာပါပြီးခဲ့တဲ့နှစ်ဩဂုတ်လရိုဟင်ဂျာပြဿနာဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယနဲ့အာဆီယံအသင်းဟာမြန်မာပြည်ရဲ့ရိုဟင်ဂျာရေးမှာဝန်မပါဘဲခက်လန်းလန်းကနေဖို့ဆုံးဖြတ်ခဲ့ကြပါတယ်အဲ့ဒီအချိန်မှာဒေါအောင်ဆန်းစုကြည်ကတရုတ်ရဲ့ထောက်ခံမှုကိုရအောင်ကြိုးပမ်းခဲ့ပါတယ်တရုတ်နိုင်ငံဟာသူ့နေအိမ်အကျယ်ချုပ်ချခံထားရတဲ့15နှစ်တာကာလအတွင်းမြန်မာစစ်တပ်ရဲ့နောက်ကတောက်လျှောက်ရပ်ပေးခဲ့တဲ့နိုင်ငံမှာအချုပ်ပြောရရင်လွတ်လပ်ရေးရပြီးတဲ့နောက်ပိုင်း2080အတွင်းမှာ မြန်မာပြည်သူတွေဟာဖြတ်သန်းမှုမျိုးစုံရှိခဲ့ပါတယ်။1948ခုနှစ်ကနေ62ခုနှစ်အတွင်းပါလီမန်ဒီမိုကရေစီအတွေ့အကြုံ62ကနေပြီးတော့84ခုနှစ်အတွင်းဒေါ်လာရေးကာလအတွေ့အကြုံ84ခုနှစ်ကနေ88ခုနှစ်အထိဆိုရှယ်လစ်အတွေ့အကြုံဒီလိုကာလတွေအတွင်းမှာစစ်တပ်ရဲ့ရရက်ဆက်ဆက်ဖြိုခွင်းမှုတွေကိုမြန်မာပြည်သူတွေတောက်လျှောက်ကြုံတွေ့လာခဲ့ရတာနားရတယ်လို့ကိုမရှိသလောက်ပါပဲလို့ Sovereign ဆင်းရဲ့ဆောင်းပါးမှာဖော်ပြထားပါတယ
်။ကိုကျောင်းလင်းပြောပြသွားတာပါ။ကမ္ဘာသတင်းမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အခုလိုအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံမှလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီကြိမ်နဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက g i v e give ကပေးတာ s o m e o n e someone ကတူတယောက်ရဲ့ a ကတစ်ခုတစ်ခါ h a r d hard ကခက်တာ t i m e time ကအချင်းဆိုတော့စကိုက်ခွင့်ရဲ့တိုက်ရိုက်ဒီပေကတော့လူတူတယောက်ကိုခက်ခဲတဲ့အချင်းပေးတာပေါ့ idiom ဆိုရဲတဲ့ဝတ်ဒီပေကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါလေဒီသုံးရပတ်တဲ့လူ George Bowlby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking meto do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ငြိမ်ရအောင်လုပ်နေလေရဲ့အချင်းတူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကို idiom အသုံးဝင်ရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဗုဒ္ဓဘုနေ့နေနေခင်း VOE မြန်မာပိုင်းစီစဉ်နေကိုနားဆင်နေကြတာပါအခုတော့ကုသညုံတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တော်မှာပါဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့2018နှစ်ခုနှစ်မြန်မာနိုင်ငံရဲ့ဒီအလားအလာကောင်းတဲ့ကဲဆန်းချက်တွေအကြောင်းပါဒီ2018ခုနှစ်ကဟာမြန်မာနိုင်ငံအတွက်ဘလူးအခြေအနေတွေဟာစင်ခေါ်ချက်တွေကဲဆန်းချက်တွေဓမ္မမှုအလားအလာကောင်းတွေဖြစ်လာဖို့ရှိလဲဆိုတာကိုအခုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးပြီးလို့ဆိုပြီးတော့ကျွန်တော်ပုံကူ2ဦးဖိတ်ခေါ်ထားပါတယ်ခင်ဗျာပထမတူကတော့မြန်မာသတင်းပညာသိပ္ပံကဒါရိုက်တာတူဖြစ်ပါတယ်ဥစင်ဝင်းပါလီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမြမရီလိလာသူဦးကျော်လင်းဦးပါသူဟာဒီငင်းငယ်ရေးလက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းကျွမ်းတူရင်ရှိသူဖြစ်ပါတယ်ကိုစင်ဝင်းကတော့ဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ကိုစင်ဝင်းကိုပဲအရင်စပြီးတော့နေကြပါတယ်ကိုစင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
အရင်ဆုံးတော့ကျွန်တော်မြမနိုင်ငံရေးနဲ့ဆက်ချင်ပါတယ်အရင်ပြီးခဲ့တဲ့2018နဲ့ပတ်သက်လို့မြန်မာနိုင်ငံကြီးမှာလည်းဟူစင်ခေါ်ချက်တွေကဲဆန်းချက်တွေလာလာကောင်းတွေအခြေအနေကောင်းတွေဖြစ်ခဲ့တာပေါ့နော်2018အလားအလာနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးအခြေအနေကိုယ်စိတ်ဝင်ဘယ်လိုများတုံ့တက်မိပါလဲခင်ဗ
ျ2018ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီတနှစ်2018တနှစ်ပြီးတော့2019 20ကျတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်လာလာကောင်းလားဆိုတော့ကောင်းတာတွေရှိပါတယ်အဲဒီသဖြင့်တော့ကျွန်တော်တို့ကအဲဘာတွေလိုအပ်မဲ့ဟာတွေရှိတယ်ဥပမာပြင်အစွန်ရောက်အမျိုးသားရေးအေးဟိုကင်တွယ်နိုင်ဖို့လိုတယ်အဲ့ဒီဟာကိုအခုကကောင်းထောင်နေတဲ့အနေထားကိုအဲ့ဒါကိုကင်တွယ်ဖို့လိုတယ်နောက်ပြီးတော့အစိုးရကသူ့စီကြောင်းလဲမှုတွေလုပ်လို့အခုသဖြင့်ဒီအစိုးရဘက်ကမှဝင်ကြီးတချို့တွေအစ်စ်ဟို efficiency မဖြစ်တာပေါ့နော်အဲ့ဒါတွေကိုဟိုရွှေပိုပြင်းကြောင်းလဲမှုလိုတယ်နောက်ပြီးတော့လွတ်တော်ပိုင်းပေါ့လွတ်တော်ကပို့ပြီးတော့အသက်ဝင်လာဖို့လိုတယ်နောက်တစ်ချက်ကတော့အရေးကြီးတဲ့ဟာကစစ်တပ်ကကျွန်တော်တို့ဒီ ဖွင့်ပြိုးမှုအပိုင်းကိုပါလာအောင်စစ်တပ်နဲ့ပေါင်းလုပ်ဖို့လိုအပ်တယ်စစ်တပ်ကလည်းပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်အဲ့ဒီလိုမျိုးတွေလှုပ်လာလို့ရှိရင်ကျွန်တော်တို့မှာအလားအလာတွေရှိဥပမာအပြင်ကျွန်တော်တို့ဒီ investment ကိုကြည့်တယ်ဆိုရင်ဒီနှစ်ကပြီးခဲ့တဲ့နှစ်ထဲဆိုင်ပိုတောင်းမှများပြီးတယ်ကျွန်တော်တို့ဒီ budget နှစ်ကိုပုံလို့ရှိရင်ကြတာအချက်တောင်ကြော်နိုင်တဲ့အတိုင်းသာရှိတယ်။တစ်ဖက်မှာလည်းရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတို့အမေရိကန်တို့ရဲ့ investment တွေကကျဆင်းသွားတယ်။ဒါပေမဲ့ဘယ်ကနေပြီးတော့တိုးလာနိုင်လဲဆိုတော့တရုတ်ဘက်ကနေတိုးလာနိုင်တဲ့အလားအလာရှိတယ်။သို့တော်လည်းပဲတိုင်းပြည်ကဒီနေ့အရေးမှုလို့တဲ့အဲ့ဒါကြောင့်မို့တက်ကဲပူးပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လိုအပ်တာပေါ့လေ
။ဟုတ်ကဲ့ကျွန်တော်နည်းနည်းလေးတစ်ခုချင်းစီတေးစေးပြန်ပြီးတော့နည်းမေးချင်ပါတယ်။ခုနကစစ်ဘက်ရက်ဖက်ဆက်ဆံရေးပေါ့နော်။စစ်တပ်နဲ့အခုလက်ရှိမြန်မာနိုင်ငံကြီးမှာပြောမယ်ဆိုရင်ဒီ NLD အစိုးရနဲ့စစ်တပ်နဲ့ဆက်ဆံရတဲ့ပတ်သက်လို့ဒီဆက်ဆံရေးဟနေရဆိုတဲ့သုံးသက်ချက်တွေတော်များရှိခဲ့ကြတယ်အဲ့တော့အခုအနေထားကအလားအလာကဘယ်လိုရှိလဲဥပမာဒီနေ့လိုဟာမျိုးဆိုလို့ရှိရင်ကာဝေးဦးစီးချုပ်ကိုယ်တိုင်ဒီပြောင်းလဲလိုက်တဲ့လေတဲ့ဦးစီးချုပ်ကိုခေါ်ပြီးတော့တမနာနဲ့တွေ့တာလို့ပါလို့တော့သူတို့ရှိတာပါเนาะအဲတစ်ဖက်မှာလူတော်များစစ်တပ်ဘက်ကလူကျင်နေတဲ့ဒီလုံကြီးဒီကာလုံလူအစည်းအဝေးမျိုးကိုမခေါ်နိုင်တဲ့အခြေအနေမျိုးလည်းရှိတော့ဒီနှစ်ပိုင်းနဲ့စစ်တပ်နဲ့ရဖက်ဆက်ဆံရေးရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
အမရခိုင်ရေးကိုအကြောင်းပြုပြီးတော့စစ်တပ်နဲ့စစ်တပ်ကအရပ်ကောကလမ်းကြောင်းတူသွားတာပေါ့သူရဲ့ common interest ကသွားတူတယ်အဲစစ်တပ်ကလည်း sanction လောက်ခံတဲ့အနေအထားတချို့ရရှိတဲ့ sanction လောက်ခံတဲ့အနေအထားမျိုးတွေဖြစ်လာတဲ့အခါကျတော့တရုတ်ကိုဗဟိုချက်ထားပြီးတော့တနဲ့အဲကျွန်တော်တို့အစိုးရနဲ့ပို့ပြီးတော့မြန်မြန်ကက်လာမလားအဲ့ဒါတော့ရှိကြပါဘောနော်နောက်ပြီးငင်းငင်းကြီးအပိုင်းပေါ့ငင်းငင်းကြီးကရလာဖို့အတွက်ကအဲကျွန်တော်ငင်းငင်းကြီးရဲ့ပုံစံကတော့မနောက်နိုင်ငံတွေရဲ့ပုံစံဖြစ်တာပေါ့လေအခုကြတော့ဟိုတရုတ်ပြည်နယ်ပါလေအဲ့ဒီအပြောင်းလဲတွေကိုဘယ်လောက်တည်တည်ငြိမ်ငြိမ်သွားနိုင်မလဲဆိုတဲ့ပုံမူတွေစစ်တပ်ကအလောလောဆယ်မှာတော့ဆက်ဆံကြရတော့မကောင်းသေးဘူးဟိုကုဒရီကြောင်းဒါပေမဲ့အဲ့ဒီဆက်ဆံကြီးကလည်းအကောင့်မတူပြောင်းလာပြီ
နောက်တစ်ချက်ကတော့ဒီရခိုင်ကိစ္စပါရခိုင်ကိစ္စကပြောမယ်ဆိုရင်တော့နိုင်ငံတကာမှာအတော်လေးဝေဖန်မှုပြင်းထန်ခံနေရတယ်တစ်ဖက်မှာမြန်မာဆွေရကလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်တရမကြီးနီလာနေဆောင်နေရတယ်တော်များသတိထားမိပါတယ်ခင်ဗျာအဲ့တော့ရခိုင်ကိစ္စလာလာကတော့ငြိမ်ကြသွားမလားပိုဆိုးလာမလားဘယ်လိုများသုံးသပ်မိလဲ2018က
အဲ့ဒါကလက်တလုံးကိစ္စကိုဖြစ်နေတော့တာဒီဘင်္ဂလားဒေ့ရှ်ကျွန်တော်တို့ကိုဇန်နဝါရီလမှာဟိုစပြီးတော့ဒီ petition program ကိုစပြီးခြင်းနဲ့လူတပိန်းပေါ့နော်ပြန်လက်ခံနေဟာတော့အစိုးရကတော့ဒီအပေါ်မှာလုပ်ပါမယ်ဆိုပြီးတော့ပြောထားတာရှိတယ်အဲတို့တော့လည်းပဲအဲဒီဟာကိုစတင်တဲ့အင်အားစုတွေကလည်းရှိနေတယ်ဟဲ့လားအာရပ်ဖက်ဒီမှာတော့တခြားလူမျိုးရင်းတွေမှာအဲ့ဒီခါကျတော့အဲ့ဒါကိုဘယ်လောက်ထိကင်ကွယ်နိုင်မလဲပေါ့နော်တော့မှမူတည်တယ်အဲကြည်ရတာကတော့ဟိုကုလသမဂ္ဂလူဘက်ကနေပြီးတော့အမြင်ကတော့ပမာဘက်ကစိတ်ဝင်စားမှုအားနည်းနေတယ်ဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့ပြဿနာတွေမဖြေရှင်းနိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အမျိုးလက္ခဏာတွေကတော့ဆက်ပါဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပင်တန်ဆွေးနွေးပြီးခုကိုကျော်လင်းဦးကဖုန်းခေါ်လို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ဒီပေးစာတချို့ကိုပေးဖတ်ချင်ပါတယ်ခင်ဗျာအခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးလာတာဥလထွန်တကုံမျိုးတက်ကအဲ့ဒါလေးကိုညံဝင်းအောင်ဖတ်ပြပါအောင်ဗျာ
ဟုတ်ကဲ့ပါဖူးပွင့်လင်းလင်းရှင်းရှင်းပဲပြောရရင်ဒီမနေ့အမေရိကန်ဣဒီယန်ဂိတ်ခရက်ရှာကိုငှားပြီးသုံးညင်ပါလေမြန်မာနိုင်ငံကြီးမှာတကားကိုရှိုက်ချိုးဝင်လာခဲ့တဲ့စစ်တပ်ဟာနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာခဲ့ပြီးဆက်အာဏာရှင်စနစ်ကိုအခြေချလာခဲ့တာအခုအမြင့်တွေခိုင်မြဲနေလို့အသားကျသလိုဖြစ်နေပါပြီပတ်ဝန်းကျင်ကိုကြည့်လိုက်ရင်ကင်ဆာရောဂါတယ်လို့ဖြစ်နေတဲ့ကိုယ့်အဖြစ်ကိုတွေ့နေမှာပါအဆင့်၄လောက်ရောက်နေပါပြီအသက်ကလည်းကြီးနေပြီမို့ခွဲစိတ်ဖြတ်တောက်ဖို့လည်းမခံနိုင်ဒီတိုင်းနေရင်လည်းတေးမှာပဲငွေတွေကုန်တာလည်းတောက်တောက်လည်းပဲရွှေတစ်နေ့ငွေတစ်နေ့ခဏတစ်ပြုတ်တက်တာတာလေးလောက်ကိုစိတ်ချမ်းသာနေရတဲ့အဖြစ်ပါဒါဟာပဂတိအရှိတရားပါပဲကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပါဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကြနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးအခေါ်အယူအဆအပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှုကောင်းမွန်တိုးတက်မှဖြစ်ကြောင်းဒေါက်တာတင့်ဆွေကလည်းပြောပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒါတော့ဥလထွန်သူ့ရဲ့အမြင်ကိုပြပို့ထားတာပါကျွန်တော်တို့ရှိသူလည်းဆွနီဂျင်လိုဖိတ်ခေါ်ထားတာဆွနီဂျင်လိုဆိုလို့ကျွန်တော်တို့ရှိဖုန်းနံပါတ်ပေးထားရှိပါတယ်ကိုစလိုက်ဘွေကွန်လေးလိုင်းပေါ်မှာရှိပါတယ်ကိုစလိုက်ဘွေကွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွနီလို့ရပါလိမ့်မယ်နည်းနည်း
ကတော့ ငင်းချင်းကိစ္စတော့မပြောလို့ပါဘူး။ဒါအဓိကကျွန်တော်ပြောချင်တဲ့ဥစ္စာကတတ်မတော်နဲ့အခွေကပူပြီးတော့နိစ္စနိုင်တဲ့အခြေအနေရှိတယ်။ဘာလို့လဲဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့ဥစ္စာနဲ့အာဏာကိုအသုံးပြုပြီးတော့မာဒီတမရောပုံနိုင်ငံတကာဖိအားအများနေတဲ့အချိန်မှာဒီဒေါအောင်ဆန်းစုကနေပြီးတော့မှတမရောကိုသူတို့ကဟိုအလူလိုက်နိုင်အောင်သူဆေးဆောင်နိုင်မလို့ကျွန်တော်မြင်တယ်။နောက်ပြီးတော့မှဒီသူ့ရဲ့ကက်ဒီစ်ပီထုံဆူဆူရမှာဩပြင်းထူရမှာဩသူကအပြောင်းအလဲသူတို့များများလှုပ်လာမယ်လို့ကျွန်တော်ထင်တယ်။နောက်မှရင်တော့သူအုတ်ချွေးရန်တရားကနေနေအားနေနေတဲ့အတွက်ဒီတစ်ခုကိုတော့ဒေါ်အောင်ဆန်းစုကြည2018မှာဟောလှုပ်လာနိုင်တယ်လို့ကျွန်တော်မြင်တယ်ဆရာ
။ညီငယ်နဲ့ပတ်သက်လို့မြင်ချင်ပါတယ်။ခုနကပြောမယ်ဆိုရင်မြန်မာနိုင်ငံညီညာရေးကပြီးခဲ့တဲ့နောက်ဆုံးဒီဇင်ဘာထဲမှာကကရီကချင်ဘက်မှာရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေကနောက်ဆုံးပြင်းထန်အောင်ထပ်ပြည့်တဲ့လေနဲ့တော်မှာပြည့်တဲ့အနေအထားမျိုးဖြစ်နေတယ်။တစ်ချိန်တည်းမှာပဲအခုဒီနှစ်ဆန်းပိုင်းမှာပဲတတိယကြိမ်ပင်လုံကခေါ်ယူဖို့အနေအထားလည်းရှိနေတော့ညီငယ်ကြီးအလားလာနဲ့ပတ်သက်လို့ကိုစိမ်ဘလူးယူဆပါလိမ့်ခင်ဗျ။
ညီငယ်ကြီးအလားလာကကျွန်တော်နားလည်တဲ့လောက်ကတော့နှစ်လမ်းသွားဖြစ်နေတယ်။အစိုးရဘက်ကကြတော့ KIA ဘက်ကိုပို့ပြီးတော့ဥစားပေးပြီးတော့လှုပ်ဆောင်လာတာရှိတယ်။ NGO ဆိုတွေကိုဟိုအောင်ချက်ပေးလိုက်တာပေါ့နော်။အဲ့ဒါမျိုးတွေလောက်ကတက်တဲ့ဆိုတဲ့ဟာကိုပိုလက်ခံလာတာဖြစ်တာပဲ။ဒါပေမဲ့တစ်ခါမှတက်ကတိုက်ပွဲတွေဖြစ်နေတာ။အာကျွန်တော်လည်းဖြစ်တယ်အသက်ရှင်မြောက်ပိုင်းနဲ့လည်းဖြစ်တယ်။နောက် KMPP နဲ့တော့ဒီနေ့ဖြစ်သေးတယ်။ဒါအပြင်ပဲထူးထူးသန်းသန်းအိန္ဒိယနဲ့တိမမှုလေဒါမျိုးတွေလာဖြစ်တဲ့အခါကျတော့ဟိုရှုပ်ထွေးမှုပေါ့နော်။ဒီအဲ့ဒီနှစ်ခုက coordination မရှိဘူးဆိုတဲ့ဟာကိုလည်းပြည့်တဲ့တဘောလည်းဖြစ်နိုင်တယ်လို့တစ်ဖက်မှာတရုတ်ကအဲဒီတရုတ်ကဝင်ပြီးတော့အခုကဝင်ဆက်ဆက်ပြီးနေတာလုံနေတာရှိနေတော့အဲ့ဒီအာကိုနဲ့ပဲလုံနေသလားပြောရခက်တယ်လမ်းကတော့ငလန်းသွားပြီးဖြစ်နေတော့
ဟုတ်ကဲ့ကျွန်တော်ကိုစလိုက်ပွေကုန်းကိုပဲပြန်ကြည့်ကြပါလိမ့်ကိုစလိုက်ပွေကုန်းကြားပါလားခင်ဗျာကိုစလိုက်ပွေကုန်းဟုတ်ကဲ့ခုနကဒီငင်းငယ်ကိစ္စတော့မပြောလို့ဆိုပေမဲ့ကျွန်တော်မေးချင်တာကငင်းငယ်နဲ့ပတ်သက်လို့ရောအလားလားဘယ်လိုမြင်လဲခင်ဗျာကိုစလိုက်ပွေကုန်းလည်းတိုင်းသားပြောက်ဆိုတော့
เออโอเคงั้นคือเกษตรอยู่เมื่อซื้อเนาะต้ายยันตาเนี่ยแหละเป้โหหมี่ยวป้ายอภเฝกอาคายมานี่เนี่ยตัดสินทาบิโรมาโหโหจะติ้งคันเนี่ยเราตุยอ่ะดิดีตํารวจเนี่ยแหละเป้ตรุก็โหโหตะคาเนี่ยฉะเนี่ยဖြတ်နေပဲตรุก็เปียวနေတယ်ဆိုတော့ดองซันซุจิอะจะมาပဲหนีနေတဲ့ခါကြတော့ดูဘယ်လိုလုပ်မလဲဆိုတာငင်းချင်းเกษตรတော့တို့ต้ายยันตาเนี่ยแหละเป้အော်ဘလို့ဖြစ်လာမလဲဆိုတာကျွန်တော်တို့ကအများသွားဖြစ်မခံမှန်းနိုင်ကြတော့ဘူးလူအောင်ဆန်းစုကြည်တားလေကာချုပ်ကိုဒီငန်တကာရဲ့ဖိအားကိုဟိုတို့ဟိုပေးနေတဲ့ချိန်မှာသူ့ရဲ့အခွင့်အာဏာကိုသုံးသူတို့မှကာချုပ်ကိုဆွေးဆောင်နိုင်မှတင်ဖြစ်မယ်နောက်မဟုတ်ရင်တော့သူအခုပုံစံတိုင်းဆိုရင်တော့ဒီတိုင်းနဲ့တောင်မတရင်ကြပဲနဲ့ဖြစ်နေဦးမလို့ကျွန်တော်မြင်တယ်
NCA ကိုလက်မှတ်ထိုးဖို့အတွက်ဆိုပြီးတော့တနေ့အဖွဲ့ကြီးပါဝင်မျိုးအတွက်အစိုးရဘက်ကလည်းတော်လေးကြိုးပမ်းနေတာတွေ့ရပါတယ်ပြဿနာကစစ်တပ်ဘက်ကလည်း NCA ကလွယ်လို့ခြားနည်းလမ်းမရှိဘူးဆိုတဲ့အမြင်မျိုးဖြစ်တော့ NCA မှာရောတိုင်းသားတွေပါဝင်လက်မှတ်ထိုးလာနိုင်ဖို့အခွင့်အလမ်းတွေအခြေအနေကောင်းတွေရောမြင်ရပါလား
ကျွန်တော်ထင်တယ်ဒါသူတိုင်းသားဇေနက်စီချန်နဲ့အော်ဗါလေအင်းအားအနေငယ်လေးရှိတဲ့သူညာနေတဲ့သူပဲထိုးချင်ထိုးမှာဟိုအမျိုးပိုင်းအဖွဲ့ကမထိုးမချင်တော့ဘာမှသူ့မှလည်းမဟုတ်လေဆရာ
ကျွန်တော်ကိုစိဝင်းမင်းကြည့်ပါလေ NCA ကိုမြောက်ပိုင်းဖွဲ့လူအင်အားကြီးတဲ့ဖွဲ့တွေကမထိုးဘဲနဲ့ညီငယ်ကြီးရောရှစ်ဆက်သွားနိုင်ပါမလားတခြားနီလန်းဟောရှိလာနိုင်လား
အဲ့ဒါကိုပြောလို့ရှိရင် KIO ဘက်မှာအခုဒီဟိုဒီနေ့ကိုပဲယာရီကိုပြောင်းနေလို့တာပေါ့နော်ဟိုဟာပိုကျော်ကြီးအင်ဘန်ကအာတက်ဟိုဦးဆောင်ဟာနေရာမှာတက်လာတာပေါ့သူအလိုအတားအတူပဲဟိုကြပိုကျော်ကံဆောင်တို့ဘာလို့တက်လာကြတယ်အဲ့တော့ဖြစ်လာနိုင်တဲ့အလားအလာသူတို့တွေက NCA parallel တမားတွေပေါ့နော် parallel NCA လမ်းကြောင်းကိုမတော်ဘူးဟိုရပကနေပြီးတော့အဲမဟာမိတ်ကကိုပို့သွားမယ်ဆိုတဲ့လမ်းကြောင်းအဲ့ဒီဟာကအဲ့ဒါ NCA ရဲ့ဘူဟာတက်ကနေပြီးတော့ကျွန်တော်ဟိုတက်မတော်နေပြီးတော့ကရင်ထားတာအဲ့တော့တက်မတော်ကအဲ့ဒီဟာကိုဘယ်လောက်ထိလိုက်မလဲဆိုတဲ့ပုံမှာမြည်တည်တယ်ဒီဟာကဦးဆောင်တဲ့အတွက်အဲ့ဒီဟာကနမဘက်ကင်းကတရုတ်ကရှိနေတယ်အဲ့တော့တရုတ်ရဲ့အခမ်းအနားလည်းပြန်ပါလာပြန်ရောဒီအပေါ်မှာဘယ်လိုလဲညှိနှိုင်းကြမလဲပေါ့နော
်ဟုတ်ကဲ့
ဒါမျိုးဆိုရင်တော့အင်းညာဝေးပေါ့
ကျွန်တော်ကအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းနေမိကြပါတယ်အစိုးရကပြောမဆိုရင်တို့နိုင်ငံတော်မူဝါဒတစ်ခုလုံးချတဲ့အခါမှာညီအစ်ကိုဦးစားပေးတဲ့မူဝါဒမျိုးနဲ့တောင်းနေရသတိထားမိပါတယ်ဒေါ်ဆန်းစုကြည်ကိုယ်နဲ့ကလည်းအခုမကြသေးခင်ကပဲကြားကိုသွားပြီးတော့ဒီညီငယ်ဆွေးနွေးပွဲစကားမျိုးတွေပြောတဲ့အခါကျတော့ အစိုးရရဲ့ဒီညီညာရေးကိုဦးစားပေးတဲ့မူဝါဒနဲ့ပတ်သက်လို့ချို့ကဝေဖန်တာရှိပါတယ်ညီညာရေးဆိုတာအချိန်ကာလအကြာကြီးလုပ်ရမယ့်ဟာမျိုးပေါ့တိတ်ပြီးတော့ဦးစားပေးလို့ရှိရင်ဒီပေါ်မှာအချိန်ပူပေးနေရဆိုတဲ့သဘောမျိုးတွေလည်းဝေဖန်တာတွေ့ပါတယ်ကိုစိန်ဝင်းရဲ့အမြင်အရဘယ်လိုရှိပါလဲ
ကျွန်တော်ကတော့ဟိုဒေါက်ဆန်စုကြည်ညီညာရေးလုပ်တဲ့ဟာကဟိုတော့လုံးပင့်နေဆိုတဲ့ဟိုဟိုထောက်ခံနေအဲသူအဲ့လိုလုံးလို့အများဖြင့်စောပိုင်းနှစ်တွေမှာပေါ့စီးပွားရေးဘက်ကိုအာယုံဆိုင်မှုနေတယ်အမှန်တော့သူလည်းစီးပွားရေးဟိုအာယုံဆိုင်လို့မရပါဘူးတခြားနောက်ပြီးတော့ဒါတခြားသောဂုဏ်ကြီးတွေနဲ့ပဲလွှဲထားမယ်ဟာပေါ့ညီညာရေးကိုသူအပြည့်ဟိုကလုံးပင့်တယ်လို့မြင်တယ်ဒါညီညာရေးရမှသာလေဖွံ့ဖြိုးမှုဘက်ကိုလည်းသွားရမှာပေါ့အလို့တော်လည်းသူရဲ့အားနည်းချက်ကညီညာရေးကိုလုံးတဲ့နေရာမှာအာ reconciliation ကသူကတက်ကိုပို့ပေးထားတဲ့အခါကျတော့တိုင်းသားတွေနဲ့မနီးလာဘူးဖြစ်နေတယ်အဲ့ဒီတစ်ချက်ကအားနည်းချက်လို့ကျွန်တော်အရမ်းမြင်တယ
်ထုတ်ကဲ့ခင်ဗျာကျွန်တော်ဒီစီးပွားရေးနဲ့ပတ်သက်လို့ပဲကလည်းလှည့်ချင်ပါတယ်စီးပွားရေးနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြီးခဲ့တဲ့နှစ်စီးပွားရေးနဲ့ပတ်သက်လို့အားမလို့အားမလို့အားမရတာတွေတော်လီအတန်ထွက်ခဲ့တယ်စီးပွားရေးသမားတွေရောနောက်တာမန်လူတို့အားစောက်ရောဒီနှစ်ရဲ့အနေထားရောဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
စီးပွားရေးလို့ပြောလို့ရှိရင်အဓိကတော့ကျွန်တော်တို့တာမန်လူလူအနေနဲ့ပုံစေးနှုတ်ပုံစေးနှုတ်ကတော်တော်ကြီးကိုတိတိတက်တက်လာတဲ့ဟာအဲ့ဒါကိုကင်တွယ်နိုင်လို့လိုတယ်နောက်ပြီးတစ်ဖက်မှာလည်းပါလဲဆိုတော့ဟိုကျွန်တော်တို့ရဲ့အမွေဟောင်းဖြစ်တယ်လေအဲ့ဒီအဓိကကိုအစိုးရတဲ့အနေနဲ့ဖြည့်ရှင်းနိုင်တဲ့ဟာနည်းတယ်ဒါပေမဲ့ဒီနှစ်မှာကောင်းဒီတို့တော်လည်းကောင်း2019မှာကောင်းခဲ့ရအမိနေပါတာလေအဲ့ဒီဟာတွေကိုဖြည့်ရှင်းမှုအတွက်ကကုန်စည်နှုန်းကိုအစိုးရကထိန်းနိုင်လို့လို့လေကုန်စည်နှုန်းပြီးတဲ့အခါကျရင်အလုတ်ကန်ခွင့်လန်းတွေများလာဘူးကျွန်တော်က investment တွေများလာတာနဲ့အတူလုတ်ကန်ခွင့်လန်းဘယ်လောက်များပေါ်လာမလဲဆိုတဲ့ဟာကိုလုံးနိုင်လို့အရေးကြီးတယ်ပြီးတဲ့အခါကျရင်လေသိန်းကြသိန်းကြီးကိုဟိုအစိုးရဒီတဲ့ဆာရင်ပို့ပြီးတော့ဖြည့်ရှင်းနိုင်မှာအဲ့ဒါတွေလုံးနိုင်လို့ရှိရင်အကောင့်ဘက်ကိုကြောက်လာမယ်လို့မြင်ပါတယ်
ကျွန်တော်နောက်ဆုံးကိစ္စမေးချင်ပါလေအရက်ဖက်လွတ်လပ်ခွင့်ဒီပေါ့နော်ဥပမာဆိုလို့ရှိရင်သတင်းမီဒီယာလွတ်လပ်ခွင့်နောက်တစ်ခုကရက်ဖက်အဖွဲ့အစည်းတွေလွတ်လပ်လုံခြုံခွင့်ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်အတွင်းမှာတော့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတွေကန့်သတ်ခံရတာတွေအလားတူပဲရက်ဖက်အဖွဲ့အစည်းတွေဆိုလည်းအကန့်သတ်တော်များကြုံတယ်လို့သိရပါတယ်ခင်ဗျာဒီအလားအလာတွေကတော့ဘယ်လိုရှိလာနိုင်ပါလဲ
အဲ့ဒီဟာကအစိုးရကဒီဟို freedom of expression တွေယုံကြည်မှုပေါ်ဒါကဒါကမဖြစ်မနေမတို့ဦးစားပေးပြီးတော့လုပ်တင်တယ်ဒါကဖွံ့ဖြိုးတိုးတက်မှုနဲ့ဆက်နွယ်နေတယ်ဆိုတဲ့ဟာကိုယုံကြည်ကိုးစားမှုကအားနည်းနေတယ်သူကဘဟုစုပ်ကံမှုစနစ်ကိုပဲအားတန်တဲ့အတွက်အစိုးရကတော့ sensitive policy ပေါ့သူရဲ့အားတန်တဲ့အတွက်သူကreconciliation မှာလာထိမှဆိုတဲ့အတွက်စသဖြင့်ပေါ့နော်ဟောအဲ့ဒီ civil area တို့ကိုဖွဲ့ပေးရမယ်ဟာကိုဥပဒေမှတ်ထားတဲ့အတွက်ကျွန်တော်တို့ကအကျိုးသက်တွေခံစားရတာအဲ့ဒီဟာကိုပြောင်းမလားဆိုတဲ့ဟာကတော့ခုတတိဒီမေကောအနေနဲ့နေနေတာပေါ့နော
်ဒီအမျိုးသားရေးလှုပ်ရှားမှုတွေက2018နှစ်ခုနှစ်အတွက်စိန်ခေါ်ချက်တခုဖြစ်လာနိုင်ပါလား
ဒါကျိန်းနေဖြစ်တာပေါ့ဒီလိုကဒီလောလောဆယ်အစိုးရအကြက်တဲတွေးအောင်ရင်2020ရင်းတော့ပြောအတွက်momentum ဒီဆောင်နေတာဆိုတော့သူတို့ကဒီတက်နက်ကိုပဲသုံးတယ်။ဒါတော့အစိုးရရဲ့အစိုးရလုပ်ပုံတိုင်းလုံးလေးကိုထဝေကိုသူတို့ကထောက်ပြတာတဲ့ဒီအလွယ်ကြီးပေါ့အမျိုးသားရေးဆိုတဲ့ဟာကိုပဲသုံးတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ရှင်းဝင်ရှာနေမှာပဲဒါကိုပဲဆက်ပြီးတော့လုပ်နေမှာပဲအစိုးရကအဲ့ဒီဟာကိုတစ်ခါပါလဲကမ္ဘာကြီးကဟိုလမ်းကြောင်းဟိုဒီဒီအတိုင်းကိုအာရုံဖိုက်လာတာတွေလည်းရှိတယ်အဲ့ဒီဟာကိုလူတွေအများကအာရုံမရောက်တော့အောင်အဲ့ဒီပေါ်မှာဟိုထောင်ချောက်ထဲကိုပုံဝင်သွားအောင်အစိုးရကဘလို့ကန့်ကြမလဲဆိုတော့တချို့ဟာတွေမှာတက်တက်လုံးလာခရီးမလုပ်ဘဲနဲ့တို့ဝင်နေခံသွားမယ်အပိုင်းတွေလည်းရှိနေတာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်လီလိုက်ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစိန်ဝင်းကိုစလိုက်ဘွေကုန်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်စီစဉ်ကိုကျွန်တော်တို့ရန်နာခွင့်ပြုပါခင်ဗျာခု
ကိုဒါညုံစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒိုင်လီလိုက်စီစဉ်ကိုနားဆင်ကြတာပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
နိုင်ငံတကာသတင်းဌာနတစ်ခုဖြစ်တဲ့ Writer ကသတင်းတောက်နေရာကိုချက်ချင်းလွှတ်ပေးဖို့အစိုးရတွေလူအခွင့်အရေးဖွဲ့တွေကတောင်းဆိုနေကြပြီမဲ့သူတို့ဟာအခုထိချုပ်နှောင်ခံထားရသေးပါပဲ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီဇင်ဘာလ12ရက်ကရန်ကုန်မြို့နားမှာဖမ်းခဲ့တာပါ။သူတို့ဟာလွန်ခဲ့တဲ့6လအတွင်းလူမျိုးစုလိုက်ရှင်းလင်းမှုလို့အမေရိကန်ကခေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တခြားအဖွဲ့တွေရဲ့ အလွန်ရက်ဆက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာ6သိန်းခွဲလောက်နဲ့တခြားလူတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့အကြမ်းဖက်မှုတွေအကြောင်းသတင်းဆောင်ပါရေးဖို့ကြိုးစားနေကြတာပါ။ဒီဇင်ဘာလ21ရက်မှာအမေရိကန်ကရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးမှာတာဝန်ရှိခဲ့သူဗိုလ်ချုပ်မောင်မောင်ဆိုးကိုတန်ခတ်ပိတ်ဆို့ကြောင်းကြေညာခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့သတင်းတောက်တွေဟာဗြိတိသျှကိုလိုနီလက်ထက်ကလေးကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်3နဲ့ဆွဲချက်တင်ခံထားရပြီးထောင်ဒဏ်14နှစ်အထိကြာခံရပွဲရှိပါတယ်။ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေရဲ့လုပ်ရဟာပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး။သူတို့ကိုဖမ်းဆီးပြီးတိတ်မကြခင်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းတောက်တွေကိုချက်ချင်းလွှတ်ပေးဖို့တောင်းဆိုသလိုနိုင်ငံခြားရေးဌာနပြောခွင့်ရဟင်တာနိုရက်ကလည်းအလားတူထပ်မံတောင်းဆိုပါတယ်။ဂျာမနီ၊နော်ဝေး၊ဆွီဒင်၊ဟော်လန်နဲ့ကနေဒါအပါအဝင်ကမ္ဘာနိုင်ငံတွေကလည်းအလားတူတောင်းဆိုခဲ့ကြပါတယ်။ဩစတြေးလျကလည်းစိုးရိမ်မိကြောင်းထုတ်ဖော်ပြောကြားခဲ့သလိုဘင်္ဂလားဒေ့ရှ်ကလည်းဒီဖန်စီမှုကိုရှုတ်ချပါတယ်။ NGO အဖွဲ့တွေကလည်းဒီဖန်စီမှုနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချကြပါတယ်။အခုလိုသတင်းတောက်တွေကိုဖန်စီတရားစွဲတာဟာလုံးဝမှားယွင်းတဲ့လုပ်ရဖြစ်ကြောင်းနယ်စည်းမထားသတင်းတောက်များအဖွဲ့ကပြောခဲ့သလိုအရှိတောင်အာရှသတင်းမီဒီယာဆိုင်ရာမဟာမိတ်အဖွဲ့ SCAPA ကလည်းသတင်းမှောင်ချခံထားရတဲ့ရခိုင်ပြည်ပခါတွင်နဲ့ပတ်သက်လို့သတင်းယူဖို့စ조사တာဟာသူတို့တာဝန်ကိုသူတို့ထမ်းဆောင်တာဖြစ်တယ်လို့ဆိုပါတယ်။လူ့ခွင့်ရေးအဖွဲ့ HRW ကလည်းအခုလိုဖမ်းဆီးတာဟာအရေးကြီးတဲ့ကိစ္စတွေကိုသတင်းရယူထုတ်လွှင့်မှုကိုနှုတ်ဆက်သွားအောင်အထုတ်မှုဖြစ်တဲ့အကြောင်းပြစ်တင်ရှုံချထားပါတယ်။ကုလသမဂ္ဂဌာနချုပ်မှသတင်းထောက်တွေနဲ့တွေ့ဆုံစဉ်အမေရိကန်နိုင်ငံခြားရေးဝန်ကြီးတေလာဆန်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအလားအလာကောင်းဖို့သတင်းလွတ်လပ်ခွင့်ကမဖြစ်မနေလိုအပ်တယ်လို့အလေးထားပြောသွားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ဖို့ကျွန်တော်တို့လိုလားပါတယ်။ဒါဟာမြန်မာခေါင်းဆောင်တွေလုပ်ရမယ့်လုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ်။အခုကြုံတွေ့နေရတဲ့အကျတဲ့ဟာသူတို့အတွက်အောင်မြင်တဲ့ဒီမိုကရေစီခရီးစဉ်တစ်ခုကိုရှောက်လန်းနိုင်စွမ်းရှိမရှိဆိုတာတကယ်စံတတ်မှုတစ်ခုပါပဲလို့လည်းဝင်ကြီးတေလာဆန်ကပြောသွားပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလုပ်ပြီးပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဟုတ်တယ်ခုနေ့နဲ့ခင်အစီအစဉ်အတွက်သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။အီရန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေတာ6ရက်ကြာလာပြီဖြစ်ပြီးသေဆုံးသူက22ဦးရှိနေပါပြီ။အီရန်နိုင်ငံမှာအကြမ်းဖက်တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်အောင်ရန်သူတွေကလှုပ်ဆောင်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆွဆွဲနေကြမှာပဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ကဆန္ဒပြသူတွေကိုအင်ကာနေမှာချီးကျူးလိုက်ပါတယ်။သူတို့ဟာအီရန်ကရက်ဆက်ပြီးအဂတိလိုက်စားတဲ့အာဏာရှင်ကိုဆန့်ကျင်ကြောင်းနောက်ဆုံးမှာတော့ပြတာနေပါပြီလို့ပြောကြခဲ့တာပါ။အီဂျစ်နိုင်ငံမှာအရေးပေါ်အခြေအနေကိုနောက်ထပ်သုံးလတိုးချက်လိုက်ကြောင်းအီဂျစ်သမ္မတအဗ်ဒူအယ်ဖာအယ်စီစီကအမိန့်ထုတ်လိုက်ပါတယ်။တနင်္ဂနွေနေ့အရေးပေါ်အခြေအနေတိုးမြင့်မှုဟာလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်ပြီးအသက်ဝင်လိုက်တာဖြစ်ပါတယ်။ဒီလိုတိုးချက်လိုက်တာအကြမ်းဖက်ဝါဒအန်ဂျင်နဲ့အကြမ်းဖက်ဝါဒပေါ်ပံ့ပိုးနေမှုကိုတိုက်ဖြတ်တဲ့နေရာမှာအထောက်အကူဖြစ်မယ်လို့ဆိုပါတယ်။ဇန်နဝါရီလ4ရက်နေ့မှာကြောက်တဲ့မြန်မာနိုင်ငံရဲ့အချင်း80မြောက်လွတ်လပ်ရေးနေ့အခါသမရမှာသမရကြီးဦးထင်ကျော်နဲ့တကွမြန်မာပြည်သူပြည်သားအလုံးကိုအမေရိကန်ပြည်ထောင်စုကိုစာချီးကျူးဂုဏ်ပြုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကအင်ကာနေမှာတောင်းအန်လွှာပေးပို့လိုက်ပါတယ်။ငြိမ်းချမ်းရေးလွတ်လပ်ရေးနဲ့တရားမျှတမှုရရည်အတွက်ဒစိုက်မဲမဲကြိုးပမ်းနေတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်မယ်လို့လည်းကတိပေးပါတယ်။ကျောင်းမြန်မာနေဆက်ကချင်းရွှေရောနေဆက်ကကိုနိုင်ငံတကာဝင်ပေါက်ဖြစ်နေအဆင့်နှင့်တယ်မို့မြန်မာလူထုမှလူမှုကြီးကြိုက်နေပြည်သူအင်အားဝန်ကြီးကပြောကြားလိုက်ပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းနိုင်ပါရှင်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ဗုဒ္ဓဘုရားနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတော်ွားကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.